ရခိုင်ပြည်နယ်စစ်တွေမြို့မှာပြီးခဲ့တဲ့မတ်လ26နဲ့29ရက်တွေကဖြစ်ပွားခဲ့တဲ့ကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့ရုံးတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဒေသခံအချို့ကအာဏာပိုင်တွေကဖမ်းဆီးလိုက်ပါပြီ။အခုဆိုရင်သူတို့ကိုစစ်တွေထောင်ကြီးမှာထိန်းသိမ်းထားတယ်လို့ဆိုပါရယ်။အပြည့်စုံကိုတော့စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မင်းမာကြီးပြောပြပါအောင်ရှင်။
အစိုးရမဟုတ်တဲ့မာတေစာလို့ခေါ်တဲ့ NGO အဖွဲ့အစည်းကနိုင်ငံသားသူတူဦးကနေသာသနာ့အလံကိုဖြုတ်ချမှုနဲ့ပတ်သက်လို့သာသနာ့အလံကိုမဖွဲ့မရလုပ်တယ်ဆိုပြီးသတင်းတွေထွက်ပေါ်အပြီးမှာတော့စစ်တွေမြို့မှာရှိတဲ့မာတေစာ International အဖွဲ့ကငှားရမ်းထားတဲ့နေအိမ်နဲ့ UN အဖွဲ့အစည်းတွေကနိုင်ငံသားသားများငှားရမ်းနေထိုင်နေတဲ့နေအိမ်တွေနဲ့ပစ္စည်းတူလောင်တဲ့ဂိုဒေါင်တွေဖျက်ဆီးခံခဲ့ရတာပါဒီအတွက်တိုက်ခတ်ခံရမှုမှာပါဝင်တယ်လို့ဆွဆွဲခံရသူ12ဦးထက်မနည်းကိုအာဏာပိုင်တွေကဖမ်းဆီးတာပြီဖြစ်တယ်ဆိုတဲ့အကြောင်း RNDP ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကစစ်တွေမြို့ကိုစားပြုပြည်နယ်လွှတ်တော်အမတ်ဦးအောင်မြကျော်ကပြောပါတယ်အ
ာခိုးလက်ရှိထိတော့စစ်နှစ်ယောက်ပေါ့ဟုတ်စစ်နှစ်ယောက်ဖမ်းထားတာတော့သိရပါတယ်ပါတီကဆိုလို့ခိုးကတော့ဟိုပါပေါ့အရင်တုန်းက ALD ပါတီဝင်တယောက်အော်ပါတယ်လို့တော့ကျွန်တော်တို့သိရတယ်အဲ့ဒါတော့စစ်နေတဲ့အချိန်နေပြီရှိပါသေးတယ်အဲ့ဒါတော့တရားတလောက်ကတော့ထောင်ချုံမှာထိထားတယ်လို့တော့ပြောပါတယ်အဲသူတို့ရဲ့ထက်ဆိုရှက်တွေအဲမြင်ပန်းဝိုင်းကျင်ရဲ့တက်တွေထက်ဆိုရှက်တွေအဲ့ဒါတွေပေါ်လိုက်ပြီးရင်တော့ဒီမှာဥပဒေကြောင်းရဘလို့မျိုးဘလို့မျိုးအေးအေးယူမုန်းတွေရှိလာမလဲဆိုတာတော့စောင့်ကြည့်ရအောင်နေလို့တော့ထင်ပါတယ်เออว่าบลูบอมเลยเองลงยีตั่วก็เลยเอ50จอ60รอบไอ้หลูမျိုးเพชรสิกันจ่ายได้ป่ะเว้ยเอง50จอ60รอบส่วนတော့อายุส่งชมหมดสิจ๋าป่ะแ
ฟนซีขันยาตัวนี้เนี่ยปัดเตะโลปีเนี่ยอซอยะเนี่ยเปียวเยสุควินชื่อตัวนี้ก็တော့ဆက်ตွယ်เมี้ยนๆโพจู้ซ่าแก่บิ่มแม้ဆက်ตွယ်โลไม่อยากแก่ป่าวစစ်တွေမြို့မှာလူစုလူဝေးတွေနဲ့တိုက်ခိုက်ခံရမှုတွေအတွင်းမငြိမ်မသက်ဖြစ်မှုတွေကြောင့်ရဲတွေက6လက်ပစ်ခတ်လူစုခွဲရမှာအသက်17နှစ်အရွယ်ကလေးမလေးတယောက်တေဆုံးသွားခဲ့တယ်ဆိုပြီးအာဏာပိုင်တွေကဆိုပါတယ်ဒီအတွက်စစ်တွေမြို့မှာလည်းညမထွက်ရအမိန့်ကိုထုတ်ပြန်ခဲ့တာပါဒီနောက်မှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကနေစစ်တွေမြို့မှာ NGO တွေအကြမ်းဖက်ခံရမှုနဲ့ပတ်သက်လို့ဝေဖန်ခဲ့ပါတယ်အစိုးရဘက်ကပြန်ကြားရေးဒုတိယဝန်ကြီးကတော့စစ်တွေမျိုးရဲ့ထိလွယ်ရှလွယ်အခြေအနေတွေပေါ်မှာ NGO တွေဘက်ကလည်းအားနည်းချက်ရှိသလိုပြည်내အစိုးရဘက်ကလည်းပဋိပက္ခတွေကြီးထွားမှုဖြစ်လာရတဲ့အထိကင်တွယ်မှုတွေအပေါ်မှာအားနည်းချက်တွေရှိခဲ့တယ်ဆိုပြီးပြောဆိုခဲ့ပါတယ်ဒီနောက်စစ်တွေမျိုးကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုလည်းဖွဲ့စည်းခဲ့ပြီးမတ်လ30ရက်နေ့မှာတော့စစ်တွေမျိုးကိုတွားရောက်ပြီးစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တဲ့အကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်စစ်တွေမျိုးမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေတွင်းရေးမှူးဘန်ကီမွန်နဲ့သမရဦးသိန်းစိန်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ပြီးတဲ့နောက်မှာတော့ဧပြီလ2ရက်နေ့မှာစစ်တွေမြို့မှာတရားဥပဒေစိုးမိုးမှုတွေပြန်လည်ရရှိနေပြီဖြစ်ကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာအချက်၉ချက်ပါဝင်ပြီးစစ်တွေမြို့ဟာပြန်လည်တည်ငြိမ်နေပြီဖြစ်ကြောင်းကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အဖွဲ့အစည်းတွေရဲ့နေရာတွေကိုလုံခြုံရေးအရကာကွယ်ပေးထားတဲ့အကြောင်းစစ်တွေမြို့ကပြန်လည်ထွက်ခွာလိုတဲ့ NGO ဝန်ထမ်းတွေကိုလည်းဘေးကင်းစွာထွက်ခွာနိုင်ရေးအတွက်စီစဉ်ပေးခဲ့တဲ့အကြောင်းဆက်လက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့စာနာထောက်တာရေးဆိုင်ရာကူညီမှုတွေကိုထိရောက်စွာထောက်ပံ့ပေးနိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းစစ်တွေမြို့မှာဖြစ်ပျက်ခဲ့မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းပြီးသမရထံအစီရင်ခံစာတင်ပြပေးဖို့အတွက်လှုံ့ဆော်ထားကြောင်းစတဲ့အချက်များပါဝင်ပါတယ်ရှင်